Welcome to the Voice of America in Burmese.
Mingla minne khima shin. Washington myo raw VOA America atan ga ni 2014 ku ni July 15 ye inga ni nenet khin season ni ko Myanmar Sanor Jain minne 6 nai ga ni 9 nai thi line to meter 24 32 40 ru ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆမိုးဝေပါဒီကနေ့နံနက်ခင်းမှာကြားမယ်စိတ်ဝင်စားစရာသတင်းတွေမှာဆိုရင်တော့အစ္စရေးနဲ့ဟာမတ်စစ်သွေးကြတွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်မှုအတွက်အီဂျစ်နိုင်ငံကနေအပြစ်ရစရေးအစီအစဉ်တစ်ခုကိုအဆိုပြုလိုက်ပါတယ်ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်ခါနှုတ်ထွက်မယ်ဆိုပြီးတော့ Twitter စာမျက်နှာကနေကြေညာလိုက်ပါတယ်ကျင်းပခဲ့တဲ့အာဖဂန်နစ္စတန်တမန်တော်လောင်းရွေးကောက်ပွဲမှာဘလို့ရက်လက်ပဲပေါ်လာသည်ဖြစ်စေတမန်တော်လောင်းနှစ်ဦးလုံးဟာအစိုးရတစ်တွင်မှာဒီဝင်ပါဝင်ထမ်းဆောင်ရလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့သတင်းတွေကိုတော့လှလှတန်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်ပြီးနားဆင်ရမှာကတော့
You know we see this the arrests or the trial and the sentencing last week of these journalists as
ညမနိုင်ငံမှာသတင်းမီဒီယာသမားတွေပေါ်ဖိနှိပ်နေတာတွေဟာသမရဦးသိန်းစိတ်အစိုးရပေါ်နိုင်ငံကာရဲ့ယုံကြည်မှုရော့ကျသွားစေတယ်လို့ CPJ အဖွဲ့ကြီးကပြောလိုက်တာပါ။နောက်ပိုင်းမှာအပြည့်အစုံတင်ပြပေးမှာပါရှင်။ဒါ့အပြင်နေရရင်ပြန်ဖို့မယ်။ဒီမြန်မာနဲ့ထိုင်းစိုးရရဲ့အစီအစဉ်တွေကြောင့်ဒုက္ခသည်တွေစိုးရိမ်မကင်းဖြစ်နေတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဦးဆန်မိုးဝေနဲ့ဒေါ်လလတန်းတို့ကပြောပြမှာပါရှင်။
ဂါဇာကမ်းမြောင်ဒေသမှာနေဆက်ကိုဖျက်ပြီးတော့သတင်းတစ်ပတ်ကြာအစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေကြားပြင်းထန်စွာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်မှုအတွက်အပြစ်ရရေးအစီအစဉ်တစ်ခုကိုအီဂျစ်နိုင်ငံကအဆိုပြုလိုက်ပါတယ်တိုက်ပွဲတွေအတွင်းလူများပြားတည်ဆုံခဲ့ရပြီလည်းဖြစ်ပါတယ်အီဂျစ်နိုင်ငံရဲ့အဆိုပြုချက်ကိုတနင်္လာနေ့မှာချပြလိုက်တာဖြစ်ပါတယ်အဲ့ဒီထဲမှာအင်ကာနီကစပြီးတော့ယာယီအပြစ်ခတ်ရက်စဲထားဖို့ပါဝင်ပါတယ်အဲ့ဒီနောက်ပိုင်းဂါဇာနယ်စပ်ကိုဖျက်ချော်မှုကိုဖွင့်ပေးဖို့နဲ့လာမယ့်နှစ်ရက်အတွင်းမှာတစ်ဖက်စလုံးကိုင်ရိုမြို့မှာဆွေးနွေးစကားပြောဆိုကြဖို့စတဲ့အချက်တွေပါဝင်ပါတယ်ဒီစီစဉ်ပေါ်ဟာမတ်အဖွဲ့ကတော့တကားဖွင့်ထားတယ်လို့ဟာမတ်အဖွဲ့ရဲ့ထိတ်တန့်အရာရှိတဦးကပြောပါတယ်အစ္စရေးနိုင်ငံမှာတော့အီဂျစ်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့အင်ကာနီမှာကျင်းပမဲ့အစိုးရအဖွဲ့ရဲ့ဒုံညုံရေးဆိုင်ရာအစည်းအဝေးမှာတင်ပြမယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပြောဆိုပါတယ်အစ္စရေးနိုင်ငံဟာပြီးခဲ့တဲ့အင်ကာနီကစပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ။ဟာမတ်အဖွဲ့ကအစ္စရေးနိုင်ငံအတွင်းကို rocket ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကိုရက်စဲသွားဖို့အတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ပြောပါရတယ်။အဲ့ဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း185ဦးသေဆုံးခဲ့ပြီးဖြစ်တယ်လို့ပါလက်စတိုင်းဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါရတယ်။ဒီထဲမှာဒါဇင်နဲ့ချီတဲ့အရက်သားတွေလည်းပါဝင်တယ်လို့ဆိုပါရတယ်။အစ္စရေးဘက်ကတော့အသေးပြောက်မရှိပါဘူး။ rocket ဒုံးခွင်းဒုံးကာဝေးစနစ်ကဝင်ရောက်လာတဲ့ဒါဇင်ပေါင်းများစွာရှိတဲ့ rocket တွေကိုဖျက်ဆီးပစ်နိုင်ခဲ့ပါတယ်အသေးပြောက်တွေများလာတာနဲ့အမျှတိုက်ခိုက်နေတာတွေကိုရက်စဲဖို့နိုင်ငံတကာရဲ့ဖိအားတွေတိုးများလာနေပါတယ်ခင်ဗျာ
ဗြိတိန်ရဲ့ထိတ်တန့်တန်တမာယာရုမှ၄နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အဲ့ဒီယာရုကနေနှုတ်ထွက်တော့မှဖြစ်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီး William Hague ကတွင်းလာနေ့ကပြောပါတယ်ဒါဟာ2010ရွေးကောက်ပွဲပြီးဝန်ကြီးချုပ် David Cameron ရဲ့အစိုးရအဖွဲ့မှကြီးမားတဲ့အပြောင်းလဲတွေဖော်ဆောင်မှုရဲ့တစ်စိတ်တစ်ပိုင်းလို့ရှုမြင်ကြပါတယ်နိုင်ငံခြားရေးဝန်ကြီးဟိတ်ကသူ့ရဲ့ Twitter account မှာသူ့အနေနဲ့ယာရုကနေနှုတ်ထွက်တော်မှာဖြစ်တဲ့အကြောင်းနောက်နှစ်မေလမှာကျင်းပဖို့ရှိတဲ့ထူးထူးရွေးကောက်ပွဲကြီးမှာသူ့အနေနဲ့ဝင်ရောက်ရှင်းပြမှာမဟုတ်တဲ့အကြောင်းရေးသားထားပါတယ်။သူ့နေရာမှာလက်ရှိကာကွယ်ရေးဝန်ကြီး Philip Hammond ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်စာထုတ်ခန့်အပ်ဖွယ်ရှိကြောင်း British သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ Conservative Party ခေါင်းဆောင်ဝန်ကြီးချုပ် David Cameron အနေနဲ့ထူးထူးရွေးကောက်ပွဲကြီးမတိုင်မီထိတ်တန့်အစိုးရအရာတို့တွေမှာနောက်ဆုံးအပြောင်းလဲခန့်အပ်မှုတွေပြုလုပ်နေတာဖြစ်တယ်လို့ရှုမြင်ကြပါတယ်။အင်ကာနီမှာတော့ Mr. Cameron နေနဲ့ခန့်အပ်မှုအသစ်တွေကိုကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ်။လူထုသဘောထားအမြင်ကောက်ခံချက်တွေမှာတိုက်ခိုက် Labor Party နောက်ကသူ့ပါတီနေနဲ့ခုနှစ်ရာခိုင်နှုန်းအမှတ်ကွာနဲ့လိုက်နေတာကြောင့် Mr. Cameron နေနဲ့ကြားမမညီမျှမှုရှိနေတာကိုပြုပြင်တဲ့အနေနဲ့အသက်ကြီးတဲ့အမျိုးသားအတော်များများကိုယာရုကနေထုတ်ပြပြီးထိတ်တန့်ယာရုတွေမှာအမျိုးသမီးတွေကိုတိုးခန့်အပ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဟေကသူ့အနေနဲ့အောက်လွတ်တော်မှာခေါင်းဆောင်ဖြစ်တာတာဝန်ထမ်းဆောင်သွားမယ်လို့ပြောပါတယ
်။ကျင်းပခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကသမရလောင်းရွေးကောက်ပွဲမှာဘလူးရက်လက်ပဲထွက်လာသည်ဖြစ်စေမဲအများစုမရတဲ့သမရလောင်းဟာပေါ်ပေါက်လာတဲ့အစိုးရအသစ်တွေမှာတရားဝင်ပါဝင်ထမ်းဆောင်ရလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရထိတ်တန့်တာဝန်ရှိသူကအတည်ပြုပြောဆိုဖို့မရှိပါဘူး။ဒါပေမဲ့အုတ်ချုပ်ရေးအခန်းကဏ္ဍမှာဘယ်မဲဆန္ဒကိုမှခြံလှပ်ထားမှာမဟုတ်ဘူးလို့သတင်းတောက်တွေကိုတင်းနှလာနေမှာပြောခဲ့ပါဗါတယ်။ ဒီသဘောတူညီချက်ရရှိဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာစနေနေ့မှာဂျာဝင်ညှိနှိုင်းဆောင်ရွက်ပြီးခဲ့တာပါသမရလောင်းနှစ်ဦးစလုံးဖြစ်တဲ့အဗ်ဒူလာအဗ်ဒူလာနဲ့အရှက်ဂါနီတို့နှစ်ဦးစလုံးဟာကုလသမဂ္ဂကနေကြီးကြပ်စီစစ်ပေးမဲ့ရှုံးနိုင်နောက်ဆုံးစည်းရုံးကိုလက်ခံမယ်လို့သဘောတူညီခဲ့ကြပါတယ်သမရလောင်းနှစ်ဦးစလုံးဟာအာဖဂန်နစ္စတန်နိုင်ငံကိုကြောက်ထဲမကျရအောင်နဲ့ရေရှည်မှာတည်ငြိမ်ဖို့စီလုံးညွန့်ညွတ်မှုရှိအောင်လုပ်ငန်းစဉ်တွေရေးဆွဲဖို့သဘောတူညီခဲ့ကြတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ဒီအစီအစဉ်မှာပါလီမန်ဒီမိုကရေစီစနစ်ဖော်ဆောင်ဖို့နဲ့အစိုးရအဖွဲ့ကိုစီမံခန့်ခွဲဖို့ဝန်ကြီးချုပ်တယောက်ထားပြီးတော့သမရကနိုင်ငံရဲ့အုပ်ချုပ်တာဝန်ယူမှာဖြစ်တယ်လို့ The New York Times သတင်းစာကြီးကရေးသားထားပါတယ
် Ukraine ရှိပေချမ်းရှိရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေက Ukraine စစ်သည်ယူပို့ဆောင်ရေးလေယာဉ်ကိုပစ်ချခဲ့တဲ့အကြောင်းထုတ်ပြန်ကြေညာခဲ့ပြီးအဲ့ဒီလေရင်အမှုတန်း၄ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ပြောပါတယ်။ဖမ်းဆီးခံထားရသူတွေကို Krasnodar နယ်စပ်မြို့မှာထားရှိပြီးစစ်ဆေးမေးမြန်းနေတယ်လို့ဒဘုံတို့သိမ့်ပိုက်ထားတဲ့ Luhansk မြို့ရှိခွဲတော်ရေးသမားတွေကိုကူကာပြီး Russia Interfax သတင်းဌာနကတင်းလာနေကဖော်ပြပါတယ်။လေရင်ပြစ်ချမှုနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုတင်းလာနေနှောင်းပိုင်းအထိတဲကွဲစွာမသိရသေးပါဘူး။စစ်ပေးတန်းတင်းနေတဲ့အရှေ့ပိုင်းရှိစစ်ဆေးစခန်းတွေရှိအမှုတန်းတွေအတွက်ဆန္ဒရိတ်ခံတဲ့တောက်တုံးရီကိုတင်ဆောင်လာတဲ့အဲ့ဒီလေရင်ပေါ်မှာလူ10ဦးလိုက်ပါတာလေလို့ Ukraine ကာကွယ်ရေးဝန်ကြီးဌာနကပြောကြောင်း Interfax သတင်းဌာနမှကိုးကားဖော်ပြထားပါတယ
် View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz တိုင်းဒိုမီတာ32 kHz 9.25တိုင်းဒိုမီတာ39 kHz 0925ရောကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တံမြန်မာပိုင်းစီစဉ်ကနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာတမရရဲ့ရာသုံးငွေစည်းရင်းဘတ်ဂျက်ဆိုင်ရာလက်ထောက်နှုတ်ထွက်သွားပြီးတော့တမရအပေါ်ဆွဆွဲပစ်တင်မှုပြုလုပ်ဖို့တောင်းဆိုနေချိန်မှာတမရဘက်ဂလစ်နိုအကီနိုကသူရဲ့နိုင်ငံတော်စီးပွားရေးပြန်လည်နိုးထလာမှုအစီအစဉ်ကိုကာကွယ်ပြောဆိုလိုက်ပါတယ်။သမရကငွေတိုးမြင့်ထုတ်ပေးတဲ့အစီအစဉ်ဟာတိုင်းပြည်အတွက်အမြန်ဆုံးစီးပွားရေးခိုင်မာလာအောင်ပြုလုပ်တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီရွေးချယ်ချက်ဟာထောက်ပံ့ရေးအစီအစဉ်ဖြစ်ပြီးတော့အစိုးရဌာနတွေကအသုံးမပြုတဲ့ပိုရှံငွေတွေကိုတခြားအရက်ဖက်ဆိုင်ရာ project တွေမှာမြန်မြန်ဆန်ဆန်ပြီးမြောက်စေဖို့အတွက်ထည့်သွင်းပေးဖို့ဖြစ်ပါတယ်။သမရကသူ့ရဲ့အစိုးရဟာဒီအစီအစဉ်ကို2011ခုနှစ်တည်းကရေးဆွဲခဲ့တာဖြစ်ကြောင်းငွေတွေကိုအသုံးမပြုဝယ်ထားတာဟာနိုင်ငံရဲ့ GDP ကိုထိခိုက်နိုင်တယ်ဆိုပြီးတော့ပြောဆိုပါတယ်။နိုင်ငံတဝန်းကိုရုတ်တန်ကနေမိန့်ခွန်းပြောဆိုရမှာသမရအကီနိုကဘယ်ကောင်းဆောင်ကောင်းမဆိုပြည်သူလူထုအတွက်အများဆုံးအကျိုးဖြစ်ထွန်းစေဖို့စီမံကိန်းတွေကိုအကောင့်ထဲပေါ်လှုပ်ဆောင်မှာဖြစ်တယ်လို့ပြောပါတယ်ဒီအတွက်လည်းတန်တရားမရှိကြဘူးတိုက်တွန်းနှိုးဆော်သွားပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့သတင်းမီဒီယာလုံငန်းပေါ်အခရီးလိုက်စားမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုအစိုးရကတိုးပြီးလှုပ်ဆောင်နေစဉ်တွင်နာမည်ကြီး TV တရုတ်သတင်းကြေညာသူတို့ကိုအသံလွှင့်ချိန်မတိုင်မီလေးမှာရဲကဖမ်းဆီးလိုက်တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ် CCTV ခေါ်တရုတ်ဗဟိုအသံလွှင့်ဌာနမှာနာမည်ကြီးစီးပွားရေးသတင်းပင်တိုင်ကြေညာသူရူချောင်ကောင်းကိုတောက်ချာနေက TV Studio ကနေဖမ်းဆီးခေါ်ဆောင်သွားကြောင်းတရုတ်ကွန်မြူနစ်ပါတီရဲ့အာဘော်တင်ပြတဲ့တရုတ်ပြည်သူနိုင်စင်သတင်းစာရဲ့ Twitter account မှာဖော်ပြထားပါတယ် CCTV ရဲ့ကြော်ညာညွှန်ကြားမှုနဲ့လက်ထောက်ညွှန်ကြားမှုတို့ကိုငွေကြေးနဲ့စီးပွားရေး Channel Guangzhou Xing နဲ့ပတ်သက်လို့လက်ယူကြောင်းတင်ကမကင်းဖြစ်မှုကိုစုံစမ်းစစ်ဆေးနေကြောင်းအာဏာပိုင်တွေကကြေညာခဲ့ပြီးတလကျော်ချိန်မှာစီပွားရေးသတင်းဌာန CCTV ရဲ့ဒုတိယညွှန်ကြားရေးမူလီယောင်နဲ့အတူရူးကိုခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ကွန်မြူနစ်ပါတီတည်တံ့ခိုင်မြဲရေးကိုကြေကြေပြန့်ပြန့်ဖြစ်ပွားနေတဲ့အဂတိလိုက်စားမှုကအန္တရာယ်ရှိစေနိုင်တယ်လို့ပြောခဲ့တဲ့သမ္မတရှီဂျင်းပင်ပြည်ခဲ့တဲ့နှစ်ကရာထူးလက်ခံခဲ့ပြီးတဲ့နောက်တရုတ်နိုင်ငံမှာအစိုးရတွင်အဂတိလိုက်စားမှုတွေကိုအာဏာပိုင်တွေကနှိမ်နင်းခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမှာ2012ခုနှစ်တုန်းကနယူးဒေလီမြို့တော်မှာမိန်းကလေးငယ်တစ်ယောက်ကိုအုပ်စုနဲ့မတရားပြုကျင့်ပြီးတော့တပ်ဖြတ်ခဲ့ရမှာတရားခဏ2ဦးကိုကုမျက်ဖို့ကိစ္စကိုအိန္ဒိယဗဟိုတရားရုံးချုပ်ကဆိုင်းငံ့ထားလိုက်ပါတယ်။အဲ့ဒီမတရားပြုကျင့်မှုကြောင့်တနင်္ဂနွေလုံးမှာမကြည်မနက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ရတာပါ။တည်တံ့ကြက်ခံခဲ့ရသူတွေကိုသူတို့အမှုအတွက်တရားရုံးမှာအယူခံရှောက်ထားနေခြင်းအတွင်းအပြစ်ပေးဖို့ကိုတရားရုံးကဆိုင်းငံ့ထားလိုက်တာဖြစ်တဲ့ကြောင်းတရားခဏ2ရဲ့ရှေ့နေ AP ဆင်းကပြောဆိုပါတယ်။ကာယလက်ကျင့်ရင်းနီးပြဖြစ်သူနဲ့တန်ရှင်းအလုသမားတို့ဟာ2012ခုနှစ်အတွင်းက23နှစ်အရွယ်ကျောင်းသူတယောက်ကိုမတင်းကျင့်ပြီးတော့တတ်ဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့3လကအစ္စလာမစ်စစ်သွေးကြော်တွေပြန်ပြီးဆွဲသွားခဲ့တဲ့ကျောင်းသူ200ကျော်ရဲ့မိဘတွေနဲ့တွေ့ဆုံမှုနိုင်ဂျီးရီးယားသမ္မတကိုပါကစ္စတန်ကျောင်းသူလေးမလာလာယူဆာဂျာနီကတောင်းဆိုလိုက်ပါတယ်ပ ပါကစ္စတန်ရှိတာလီဘန်တို့ကလွန်ခဲ့တဲ့နှစ်ကမလာလာကိုဥကောင်းမှတနက်နေ့ပြစ်ခတ်ခဲ့ပြီးတဲ့နောက်မလာလာဟာအမျိုးသမီးများအခွင့်အရေးကိုရှေးရှုဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူမဟာနိုင်ဂျီးရီးယားသမ္မတ Goodluck Jonathan နဲ့အဘူဂျာမာတလင်းနာနေ့ကတွေ့ဆုံစဉ်အခုလိုတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ
်။အင်္ဂလိပ်နဲ့ခင်တဲ့တင်အစီအစဉ်ကိုဥဆက်မိုးဝီနဲ့ဒေါ်လလာတန်တို့ကတင်ပြခဲ့တာပါရှင်။အခုတော့တင်လှရီကိုဆက်လက်နားဆင်ရမှာပါ။မြန်မာနိုင်ငံမှာတင်မီဒီယာသမားတွေပေါ်ဖိနှိပ်နေတာတွေဟာသမရဦးသိန်းစိန်အစိုးရပေါ်နိုင်ငံတကာရဲ့ယုံကြည်မှုကိုရော့ကျသွားစေတယ်လို့ CPJ နယူးယောက်ခြေဆိုင်တင်သမားများကာကွယ်စောင့်ရှောက်ရေးဖွဲ့ကပြောဆိုလိုက်ပါတယ်။သမရဦးသိန်းစိန်ကိုအတန်တိတ်ဆန္ဒပြခဲ့ကြတဲ့သတင်းတောက်တွေကိုရောသတင်းယူနေတဲ့သတင်းသမားတွေကိုပါစုစုပေါင်းအယောက်90နီးပါးကိုပုံမှန်18အစုအဝေးနဲ့စီတန်းလှည့်လည်ဆန္ဒပြမှုနဲ့ကမာရွတ်ရဲစခန်းကနေဇူလိုင်လ12ရက်နေ့ကအမှုဖွင့်ထားတာပါ။အခုလိုသတင်းတောက်တွေကိုဖိနှိပ်ရေးယူတာဟာမြန်မာနိုင်ငံရဲ့အနာဂတ်သတင်းလွတ်လပ်ခွင့်အတွက်အလားအလာမကောင်းဘူးလို့ CPJ ရဲ့အာရှရေးရာတာဝန်ခံ Bob DS က VOA ကိုပြောပါတယ်။
You know, we see this, the arrests or the trial and the sentencing last week of these journalists as a real...
ပြီးခဲ့တဲ့သတင်းဘက်ကဖမ်းဆီးခံထားတဲ့သတင်းတောက်တွေကိုတရားရုံးကနေအနှစ်တရာကျော်ကတည်းကရှိနေတဲ့ဥပဒေပုံမှန်နဲ့နှစ်ရှည်ထောင်နှံချလိုက်တာကြောင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ရှိနေတဲ့ယုံကြည်မှုဟာကျဆင်းသွားပါတယ်။ခေတ်သစ်ဒီမိုကရေစီလူအဖွဲ့အစည်းတွင်သတင်းတောက်တွေရဲ့အခန်းကဏ္ဍကိုမြန်မာအစိုးရအနေနဲ့လက်မခံနိုင်ဘူးဆိုတာကျွန်တော်တွေးရပါတယ
်။မြန်မာအာဏာပိုင်တွေဘက်ကတော့သတင်းသမားတွေဟာခွင့်ပြုချက်မရှိဘဲစူဝေးစန္ဒာဖော်ထုတ်ခဲ့လို့ပုံမှန်18နဲ့အမှုဖွင့်ရတာဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့စန္ဒာပြတဲ့သတင်းတောက်အယောက်20ကိုသာမကအဲ့ဒီစန္ဒာပြတဲ့သတင်းကိုယူနေတဲ့သတင်းသမားတွေကိုပါအေးအေးယူအမှုဖွင့်တယ်ဆိုတာကတော့အစိုးရဘက်ကသတင်းသမားတွေကိုမလိုလားနေတာဖြစ်တယ်လို့ Bob Diaz ကပြောပါရယ်။
Journalists or anyone should be allowed to do that in any country that calls
တရင်းမရီအနေနဲ့လွတ်လပ်စွာဆန္ဒပြပိုင်ခွင့်ရှိပါတယ်။သူတို့ဖြင့်သူတို့ရဲ့လုပ်ဖို့ကိုင်ဘတ်တွေကိုနှစ်ရှည်ထောင်နှံတွေချလိုက်တာကိုကန့်ကွက်ဆန္ဒပြကြတာပါ။နောက်ပြီးဖျက်လို့ဖျက်ဆီးလုပ်မဲ့ဆိုတဲ့ရည်ရွယ်ချက်သဘောထားလည်းမပပါဘူး။လမ်းဘေးမှာအတန်တိတ်ဆန္ဒပြကြတာပါ။ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတိုင်းမှာအခုလိုဆန္ဒပြပွဲတွေကိုခွင့်ပြုရမှာပါ။အခုတော့ဒီဆန္ဒပြပွဲတရင်းယူတဲ့တရင်းသမားတွေကိုပါအမှုဖွင့်တရားစွဲတယ်ဆိုတာကတော့သတင်းသမားတွေအပေါ်မှာအစိုးရဖိနှိပ်ခြင်းနေပုံရှိပါတယ်
။ပြီးခဲ့တဲ့ကြာသပတေးနေ့က Unity ကြားနဲ့အမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ဦးကိုထောင်ဒဏ်10နှစ်စီပြစ်ဒဏ်ဆင်လိုက်တဲ့အပေါ် CBJ အဖွဲ့ကြီးကအပြင်းထန်ကန့်ကွက်ထားတာပါ။ဒီကြေညာချက်မှာနိုင်ငံတကာကအလူရှင်နိုင်ငံတွေအနေနဲ့မြန်မာအစိုးရပေါ်အကူအညီပေးနေတာတွေကိုပြန်လည်သုံးသပ်ပြီးတန်တမာရေးနည်းလမ်းအရဖိအားပေးလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ပြေးခဲ့တဲ့မန္တလေးစူပူအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လေသတင်းမီဒီယာသမားတွေရဲ့အသက်အန္တရာယ်တွေကိုချိန်ထောက်ခံထားရပြီးသမရဦးသိန်းစိန်ရဲ့မိကုန်းထဲမှာလည်းသတင်းမီဒီယာနဲ့ပတ်သက်လို့သတိပေးပြောဆိုတာတွေလည်းရှိနေတာကြောင့်ဒီကနေ့မြန်မာမီဒီယာလောကဟာကြီးမားတဲ့ချိန်ထောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သတင်းတောက်တွေကပြောဆိုနေကြပါတယ်ရှင်
ရှိမှာခင်ဗျာမကြသေးခင်ကမီဒီယာသမားတချို့ကိုနိုင်ငံတော်လျှို့ဝှက်ချက်ကာကွယ်တဲ့ဥပဒေနဲ့နှစ်ရှည်ထောင်ဒဏ်နဲ့ချမှတ်လိုက်တာဟာတရားမျှတတယ်လို့ယူဆကြပါသလားနိုင်ငံတော်လုံခြုံရေးကိုထိပါးစေတယ်ဆိုတာဟာဘလို့လို့ရမျိုးတွေဖြစ်နိုင်တယ်လဲဆိုတာကိုအင်္ဂါနေ့ညဒရယာဒီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့ထံကိုဂျိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932318554ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကျွန်တော်တို့ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ရေးသားပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။မကြာခင်မှာတော့ကမ္ဘာဖလားဘောလုံးပွဲမှာအနိုင်ရဘူးဆွဲသွားတဲ့ဂျာမနီဘောလုံးတင်းကိုဂုဏ်ပြုကြိုဆိုဖို့ဂျာမန်ပြည်သူတွေဘလို့ပြင်ဆင်နေကြသလဲဆိုတာကြားမှာပါရှင်။အခုဆက်လက်ပြီးတော့ဒီထိုင်းဆိုရအစီအစဉ်နဲ့ဒုက္ခသည်တွေကိုပြန်ပို့မှာကြောင့်စိုးရိမ်နေရတဲ့အကြောင်းပြောပြမှာပါ။ထိုင်းဆိုရကနေဆက်ဒေသမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုပြန်ပို့ဖို့ရည်ရွယ်နေပေမဲ့မြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေဂျာမာစိုးရိမ်မကင်းဖြစ်နေကြပါရယ်။ဒီအကြောင်းအသေးစိတ်ကိုတော့သတင်းတောင်မအေးမှာကပြောပြမှာပါရှင်။
ထိုင်းဆိုရကနှစ်နိုင်ငံနယ်စပ်မှာနေထိုင်နေကြတဲ့ဒုက္ခသည်တသိန်းလောက်ကိုနေရရင်ပြန်ပို့မှာဖြစ်တဲ့အကြောင်းပြောဆိုနေတဲ့အတွက်ဒုက္ခသည်တွေကစွေနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စစ်တပ်အုပ်ချုပ်မှုအဆုံးသတ်ပြီးတဲ့နောက်ဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ဖို့အတွက်ထိုင်းနဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေကစတင်စီစဉ်နေကြပြီမဲ့စိတ်ချလက်ချပြန်နိုင်ပါမလားဆိုပြီးဒုက္ခသည်တွေကစိုးရိမ်နေကြတာပါ။ဟ
ိုခံနိုင်မရှိတော့တဲ့အခြေအနေတစ်ခုရဲ့ဖြစ်နေမှုအောက်မှာခံခဲ့ရလို့လူရတွေ့ရဆိုပြီးတော့ဒီဒုက္ခသည်စခန်းထဲမှာဝင်ခုနေရတာပေါ့။မိဘောင်လာဘောင်မြောက်များစွာလာနေတဲ့ခါကြတော့ဒုက္ခသည်ဝန်နေတဲ့ခါကြတော့ဝါမတလာမတသမပိတဲ့နေရာမှာနေသို့တော့လည်းပြန်မယ်ဆိုရင်လှုပ်ရှားကန်စားဖို့သို့တော့နေရာလေးတွေဦးလေးဦးအိမ်လေးတည်ဆောက်ဖို့အတွက်နေရာတွေအဓိကကလုံခြုံရေးတွေတမ်းမာရေးတွေပညာရေးတွေဒါတွေကစသအရာရာဟိုလက်ခံတဲ့ကိုယ့်ကိုပြန်လက်ခံမဲ့ကိုယ့်အမိနိုင်ငံအစိုးရအနေနဲ့ပြွင့်ပြွင့်လင်းလင်းကဘာစီကျညာလိုက်မယ်ဆိုရင်တော့ကျွန်တော်ထင်တာပြန်ကျင်တဲ့လူတန်းစားကိုနင်းနဲ့အမြန်တော့ပြန်ပါပဲဒီနေရာကြီးမှာတော့ဆောင်းလောက်သာသာနေရတဲ့လူဒုက္ခသည်စခန်းမှာတော့ဒီဘက်တော့မပြောပြဘူးလေနော
်ထိုင်းမြန်မာနယ်စပ်အုံဖြန့်ဒုက္ခသည်စခန်းမှာနှစ်ပေါင်းများစွာနေထိုင်နေတဲ့ဒုက္ခသည်တယောက်ပြောပြတာပါထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းပေါင်း9ခုမှာနေထိုင်နေကြတဲ့ခံမှန်းချေဒုက္ခသည်3000လောက်ရှိနေပြီးအများစုကတော့ကရင်တိုင်းရင်းသားတွေပါဒီအတွက်လဲမြန်မာနိုင်ငံအရှိတ်ချံကရင်ပြည်နယ်ထဲမှာဒုက္ခသည်တွေနေရရင်ပြန်လာနိုင်ဖို့အတွက်စီစဉ်နေတဲ့အကြောင်းကရင်ပြည်နယ်နယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးအောင်လွင်ကပြောပြပါတယ
်ဒီနယ်စပ်မှာရှိတဲ့လူနယ်ကွယ်လေးတွေပြင်လာတာရှိတယ်နော်ဥပမာပြောသူတို့မူလဌာနတွေပြည်တဲ့ဆန်အောင်လူနယ်ကွယ်တို့ရှုပ်ကလေးလူနယ်ကွယ်တို့ဝေါ်လီလူနယ်ကွယ်တို့အဲ့လိုဟိုပြင်လာတာသူပြင်လာတာရှိပါတယ်ကျွန်တော်လည်းတန်လာရင်နေရာချတာရေးလို့စင်ညာရေးလို့ကျမ်းမာရေးလို့အဲ့ဒီမျိုးနဲ့ပြောမှာဖြစ်လာတယ်သူပြင်မဲ့လဲတိုင်းရင်းသားတွေကသူတို့ရဲ့ဟိုသာပေါ့မူရင်းဒေတာတွေမှာသူတို့ကသူ့တဘွန်ဒီပြန်လာခြင်းလဲပြန်နေခြင်းလဲဆိုရင်လဲကျွန်တော်တို့ကတော့ဟိုသာပေါ့မတားပါဘူးဘာဖြစ်လဲဆိုတော့ကိုယ်မူလနေရာကိုကိုခံတွဲကြတာလည်းရှိတယ်ခံတွဲကြတာရှိတယ်ဆိုတော့သူတို့နေခြင်းကြမှာပဲနေခြင်းတဲ့အခါကျရင်ကျွန်တော်တို့ကတော့အားလုံးကိုဟိုသာချချတာလေဒီအတူတူအုပ်ချုပ်ရေးဦးစီးဌာနလို့ပါများလို့ပါ
ထိုင်းစစ်အစိုးရကတော့နေဆက်စခန်းတွေမှာဆယ်စုနှစ်တွေနဲ့ချီပြီးမလွတ်မလပ်နေထိုင်နေကြရတဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့စီစဉ်နေတာဖြစ်တဲ့အကြောင်းပြောဆိုထားတာပါကရင်ဒုက္ခသည်ကော်မတီရဲ့တာဝန်ရှိသူတဦးကတော့အချိန်တန်ရင်နေရပြန်ရမှာမှန်ပေမဲ့လုံခြုံစိတ်ချရမှုအတွက်အာမခံမရှိဘဲအတင်းအကျပ်ပို့တာမျိုးကိုတော့လက်မခံနိုင်ဘူးလို့ဆိုပါတယ
်လက်တွေ့အကောင်ထဲပေါ်မယ်ဆိုလို့ရှိရင်တော့အစစ်စစ်ဖြစ်ပြီလားမိုင်းကြီးရှင်းပြီးလားနိုင်ငံရေးအခြေအနေနဲ့ရှေ့ရေးကြည့်ဒီနေစားတခြားမှာရှိတဲ့ဒီကရင်ဟို KNU ဘက်ကရောခွဲထွက်တဲ့ဘက်ကဘယ်နှဖွဲ့ရှိနေလဲတိုက်ပွဲကလည်းဖြစ်နေတယ်ဟုတ်လားရန်ဆောင်နေရတယ်အဲ့ဖော်မှာကျွန်တော်တို့ပြန်ရဲပါမလားအချိန်နဲ့ကြော်ဖြတ်မှုတွေအများကြီးရှိနေပါလေဟုတ်တယ်မလားကျွန်တော်တို့ international နဲ့ UNHCR ရဲ့ principle အရကြီးမဲ့ဆိုလို့အချိန်ကမရောက်သေးပါဘူး
ကျွန်တော်တို့မူလာတော့
အဲ့မဲ့ကျွန်တော်တို့ဒီလူတစ်ပိန်းသုံးဆောင်ကျော်ချက်ကလေးငယ်ကလေးဖမ်းပြီးတော့ကားပေါ်တင်မယ်ဆိုလို့ရှိရင်ဒုက္ခသည်ဒီမကဘူးနော် international human right အဲ့တော့ democracy အားစုတွေလဲဒီလိုဟာမျိုးကိုသူတို့လက်ပိုက်ကြည့်နေမှာတော့မဟုတ်ပါလေနော
်ထိုင်းစစ်အစိုးရရဲ့အကြီးအကဲဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာကတော့လူခွင့်ရေးစံငိမ့်စံညွန့်နေတဲ့အညီဒုက္ခသည်တွေနေရပြန်နိုင်ရေးချောချောမွေ့မွေ့ဖြစ်အောင်ကူညီမဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေ့မှာပဲပြောဆိုထားတာပါလက်တလုံးမှာတော့နေရရင်ပြန်လို့သူတွေအတွက်ကရင်ပြည်နယ်မှာပြန်လည်နေရာချထားနိုင်ရေးစမ်းသပ်စီမံကိန်းအဖြစ်မြန်မာအစိုးရနဲ့2012ခုနှစ်ကအပြစ်ခတ်ရစေးလုပ်ထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကပူးပေါင်းလှုပ်ဆောင်နေကြပါတယ်ရှင်
VOA သတင်းတော်မတ်အေးမှာပါရှင်အခုလိုမြန်မာဒုက္ခသည်တသိန်းကျော်ကိုပြန်ပို့မဲ့အစီအစဉ်ကိုလူခွေရေးဖွဲ့တွေကတော့ကန့်ကွက်ထားပါတယ်မြန်မာနိုင်ငံတွင်းမှာလုံခြုံရေးတိုးတက်မှုရှိပြီးတော့ပြည်တွင်းစီးပွားရေးပိုးပြီးခိုင်မာလာတဲ့အချိန်ရောက်မှဒုက္ခသည်တွေကိုနေရရင်ပြန်ပို့သင့်တယ်လို့လည်းပြောကြပါတယ် VOA သတင်းတော် Ron Combin သတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
ထိုင်းနဲ့မြန်မာနယ်စပ်တစ်လျှောက်ကစခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခသည်တသိန်းကျော်ကို ဒီစကန်တွေမှာနေထိုင်နေကြတဲ့ဒုက္ခသည်တွေကတချို့ဆိုရင်နှစ်ပေါင်း30လောက်တာပါ ဒီစကန်တွေမှာနေထိုင်နေကြတဲ့ဒုက္ခသည်တွေကတချို့ဆိုရင်နှစ်ပေါင်း30လောက်တောင်ရှိနေခဲ့ပါပြီဒီဒုက္ခသည်တွေကိုလူခွင့်ရေးစံနှုန်းစံထားတွေအရဘေးကင်းလုံခြုံမှုရှိရှိနဲ့ဌာနေပြန်နိုင်ရေးကိုထိုင်းနဲ့မြန်မာအစိုးရတို့ကပံ့ပိုးဆောင်ရွက်ပေးမှာဖြစ်ပါတယ်လို့ထိုင်းနိုင်ငံရဲ့အမျိုးသားငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကောင်စီရဲ့အကြေအကဲဘိုဂျိုဂျီပရာယုတ်ချန်ဦးချာကပြ ုရကြတိုက်ပွဲတွေကနေထွက်ပြေးကြရတဲ့ဒုက္ခသည်တွေတဲကအများစုကတော့ကရင်တိုင်းရင်းသားတွေဖြစ်ကြပြီးဒီထဲမှာကရင်နီနဲ့ရှမ်းတိုင်းရင်းသားတွေလည်းအများပြားပါကြပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့အများစုကတော့မြန်မာဆိုရနဲ့ပြည်ငိမ့်မှုအပြစ်ခတ်ရက်စဲရေးသဘောတူညီမှုတွေရရှိနေကြပါပြီ။ဒါပေမဲ့ဒုက္ခသည်တွေထာနေပြန်ဖို့အတွက်တော့အားလုံးဘေးကင်းလုံခြုံမှုရှိနေတာတော့မဟုတ်ပါဘူး။ဒုက္ခသည်တွေရဲ့ဘေးအန္တရာယ်ကင်းရှင်းမှုနဲ့သူတို့ရဲ့အရင်နေရာဟောင်းတွေကိုပြန်လည်နေထိုင်နိုင်ဖို့ဆိုတာမှထူထပ်လာတဲ့မြေမြုံပိုင်းအန္တရာယ်ဒါမှမဟုတ်လဲသူတို့ရဲ့အရင်ပိုင်ဆိုင်မှုတွေကိုအစိုးရကသိမ်းယူထားနိုင်တယ်ဆိုတဲ့အပေါ်မှာအခွင့်အရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကတက်ကြလှုပ်ရှားသူကိုဘိုကြီးကတော့နေဆက်ဒေသတွေမှာလုံခြုံမှုကခိုင်ခိုင်မာမာမရှိသေးတာကိုထောက်ပြပြောဆိုပါတယ
် For sending back refugees to Burma is really dangerous for those of the refugees because
မြန်မာပြည်ရင်းကိုဒုက္ခသည်တွေပြန်ပို့မယ်ဆိုရင်ဒုက္ခသည်အများစုအတွက်ကအတော်လေးအန္တရာယ်ရှိနေပါတယ်မြန်မာပြည်တွင်းမှာငြိမ်းချမ်းရေးကမရသေးပါဘူးနောက်ကင်းပြည်နယ်အတွင်းမှာလည်းနောက်ထပ်ပြည်ပခတွေရှိလာနိုင်သလားဆိုတာလည်းကျွန်တော်တို့မပြောနိုင်ပါဘူးပြန်လာတဲ့ဒုက္ခသည်တွေကိုအလို့အကိုင်းဖန်တီးပေးဖို့မြန်မာအစိုးရအနေနဲ့အဆင့်အထမရှိသလိုနောက်မြေသိမ်းရာသိမ်းမှုတွေမြေမြုံပိုင်းပြဿနာတွေကလည်းရှိနေပါတယ်ဒါကြောင့်မို့လဲကျွန်တော်တို့အနေနဲ့အတော်လေးစိုးရိမ်နေရတာဖြစ်ပါတယ်လို့ကိုဘူကြီးပြောသွားတာဖြစ်ပါတယ်ရှင်ထိုင်းရတာအစိုးရဆက်ဆက်မှာလဲဒီဒုက္ခသည်တွေနေရာရင်ပြန်ပို့ရေးကိုအရေးတယူလုပ်ခဲ့ကြတာပါဒါပေမဲ့လည်းဒုက္ခသည်တွေနေရာရင်ပြန်ပို့ရေးကိစ္စအတွက်အစာပြိုးလှုပ်ဆောင်မှုလေးတွေမှာတောင်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်ခဲ့ကြရတာပါထိုင်းစစ်တပ်ဟာမေလအာနာရယူစဉ်ကတည်းကဒုက္ခသည်တွေအရေးဖြေရှင်းဖို့စိတ်ပိုင်းဖြတ်ထားပြီးသားဖြစ်တယ်လို့ပြောသူကတော့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့စင်ပြိုင်အာဆီယံအဖွဲ့ရဲ့ပြောခွင့်ရဒေးဗီစထရော့ဟတ်ဖြစ်ပါတယ
် Now I think there's quite a strong fearthat this is really going to happen
ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကပါဒီကိစ္စကိုလှုပ်လာကြတာမို့စိုးရိမ်မှုတွေပိုများလာတာလို့ကျွန်မထင်ပါတယ်အခြေအနေတွေကတော့အတော်လေးကိုမတည်မငြိမ်ရှိနေသေးပြီးအန္တရာယ်ကလည်းရှိနေသေးပါလူများပြားနေရာရွှေ့ပြောင်းနေကြရတာတွေကိုလည်းကျွန်မတို့တွေ့နေရပါတယ
်မြန်မာဒုက္ခသည်တွေဟာစစ်တပ်ရဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုကြောက်ရွံ့နေကြတာဖြစ်ပါလေအတိတ်ကာလတုန်းကဒုက္ခသည်အများအပြားထွက်ပြေးကြရတဲ့အဓိကအကြောင်းရင်းကအရေးယူခံရခြင်းမရှိဘဲပြစ်ဒဏ်ကင်းလွတ်ခွင့်ရှိနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကလည်းအခုအချိန်ထိဆက်ပြီးရှိနေသေးတယ်လို့မစ္စရော့ဟတ်ကပြောပါရယ်ဒုက္ခသည်အရေးစောင့်ကြည့်နေတဲ့ကရင်ဒုက္ခသည်များဆိုင်ရာကော်မတီရဲ့ပြောခွင့်ရဘလူးမီနိုင်ဆန်ကတော့အခုလိုပြောပါရယ်
as we don't understand the
အစီအစဉ်သေးစိတ်ကိုကျမတို့နားမလည်ဖြစ်နေတာမို့ဒီပေါ်မှာကျမတို့ကစိုးရိမ်တာပါဒါပေမဲ့ကျမတို့ကလူသားချင်းစာနာမှုဆိုတဲ့နားလည်မှုကိုအခြေခံထားစေပါ။နောက်သူတို့ဘက်ကလည်းဒုက္ခသည်တွေကိုငဲ့ညာမှုနဲ့စိုးရိမ်မှုတွေဆက်ပြီးရှိနေတာပါ။ဒုက္ခသည်တွေကိုယ့်အိမ်ကိုယ့်ရာကိုပြန်နိုင်ဖို့အတွက်အချိန်နဲ့တည့်ရက်တော့တစ်ချိန်ချိန်တစ်နေ့နေမှာရှိလာမယ်လို့ကျမနားလည်ထားပါတယ
်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဒုက္ခသည်တွေနေရာရင်းပြန်ပို့ရေးအစီအစဉ်ကိုအနီးကစောင့်ကြည့်ဖို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတောင်းဆိုနေကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာအထောက်ပံ့တွေဖြတ်တောက်ခံရမှုနဲ့ပြည်ရင်းမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုပိုပြီးတော့လိုအပ်နေချိန်မှာဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့ကအချိန်ဆောလွန်းနေဆိုပြီးတော့လည်းဒီအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောဆိုနေကြတာဖြစ်ပါလိမ့်ရှင်
။မတ်သိန်ကြီးထိုက်ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA အစီအစဉ်တွေကိုရေဒီယိုနဲ့နားဆင်နေတဲ့အချိန်နဲ့တပြေးညီအင်တာနက်မှာတိုက်ရိုက်နားဆင်မယ်ဆိုရင် website လိပ်စာက burmese.voanews.com ဖြစ်ပါတယ်။မကြာခင်မှာတော့စီးပွားရေးနဲ့သုတဆုံလင် American တခွင်အစီအစဉ်တို့ကိုထုတ်လွှင့်မှာပါရှင်။ဘရာဇီးနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲမှာဂျာမနီတင်းကအနိုင်ရဘိုးဆွဲသွားတာကြောင့်ဂျာမနီနိုင်ငံတဝန်းမှာရှိတဲ့ပြည်သူတွေအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်။ဒါ့အပြင်အောင်ပွဲရဂျာမနီဘောလုံးအသင်းနိုင်ငံကိုပြန်ရောက်လာတဲ့အခါမှာဂုံပြုတ်ကြိုဆိုဖို့အတွက်လည်းပြင်နေကြပါတယ်။ဒီလိုအခြေအနေအပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြမှာပါရှင
်။
2014ကမ္ဘာဖလားနောက်ဆုံးဖိုင်နယ်မှာဂျာမနီအသင်းကအနိုင်ရပြီးချန်ပီယံဖြစ်သွားခဲ့တဲ့နောက်မှာတော့ဂျာမနီနိုင်ငံတစ်ခုလုံးကတော့ပျော်ပွဲရွှင်ပွဲတွေချိန်ချိန်တဲအောင်ပွဲခံခဲ့ကြတာပါဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာတနင်္ဂနွေနေ့ကကစားခဲ့တဲ့နောက်ဆုံးဖိုင်နယ်မှာဂျာမနီကအာဂျင်တီးနားကိုတကောကိုမရှိနဲ့အနိုင်ရပြီးတော့ကမ္ဘာဖလားကို၄ချိန်မြောက်ပိုဆွဲခဲ့တာပါဂျာမနီပြည်သက်ဦးကတော့သူ့အနေနဲ့ဒီလိုအောင်ပွဲခံခွင့်ရဖို့အတွက်24နှစ်ကြာစောင့်ဆိုင်းခဲ့ရတယ်လို့ပြောပါတယ
်. Es ist wunderbar, da freuen wir uns alle sehr. Und die haben es verdient, die haben gut gekämpft, gut gespielt.
အော်ရကောင်းလောက်အောင်ပါပဲပျော်စရာကြီးပါ။ကျမတို့အားလုံးအရန်ပျော်ပါတယ်။သူတို့ကောင်းကောင်းကစားနိုင်ပြီးတော့ထိုက်တန်ပါတယ်ရှင့
်။ဂျာမနီနိုင်ငံ Cleverville တက္ကသိုလ်မှာသိပ္ပံသုတေသီတူဖြစ်တဲ့တောင်းထမ်းဆောင်နေတဲ့မြန်မာနိုင်ငံကဒေါက်တာဒေါ်မြင့်မြင့်စိန်ကလည်းဂျာမနီနိုင်ငံမှာဒီကနေ့တွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါရစေ
။ဒီမှာတော့ Weltmeister လို့ခေါ်တာပေါ့နော်ဂျာမန်လို့ခေါ်တာပေါ့။ Champion ဖြစ်ပြီးဆိုတော့အိုးဝင်းသားအရာရှိသမျှသတင်းစာတွေဘာတွေအကုန်လုံးထည့်ရှိသမျှ website တွေအကုန်လုံးမှလည်းဒီသတင်းပဲအနေ့တိုင်းလာတဲ့သတင်းမှန်သမျှပုံမှန်သတင်းမှတော့မှအဲ့ဒါပဲကြာကြီးပြတော့တာပဲ။သတင်းကြေညာနေတဲ့လူတွေရဲ့မျက်နှာတော့မှပြုံးနေတာပဲ။အလကားနေရင်ကိုသူတို့ပြုံးနေကြတယ်။လမ်းမှာလူတွေတွေ့ရင်လည်းပြုံးနေတယ်။ဒီနေ့ကြောင်းသွားတော့အကြောင်းမှာလူတွေတွေ့ရင်တောင်းတောင်းနှုတ်ဆက်ရင်ခိုင်းလိုမျိုးပုံမှန်လိုမျိုး high ဆိုတဲ့တလုံးနဲ့တော့မဟုတ်တော့ဘဲနဲ့ပြုံးနေကြတဲ့မျက်နှာတွေကအရင်ဝင်းတာအရာဖြစ်နေကြတယ်ဆိုတော့လူတိုင်းရဲ့မျက်နှာမပေါ်လွင်နေတယ်။အဲ့ဒီအကြောင်းစကားဆလိုက်ပြီးဆိုရင်ဝင်းတာအရာလက်တိလက်မောင်းတန်ပြီးတော့အာငါတို့ချန်ပီယံဖြစ်ပြီဆိုပြီးပြုံးပြီးတော့ပြောတာ
။ဘာလို့မျိုးက Brandenburg Gegner မှာဂျာမန်ပြိသက်တွေထောင်နဲ့တောင်းနဲ့ချီစုဝေးအားပေးခဲ့ကြပြီးတော့ Kofen Standen လမ်းမကြီးမှာဆိုရင်လည်းဂျာမနီအသင်းအောင်မြင်မှုကိုဂုဏ်ပြုတဲ့အနေနဲ့ပြိသက်တွေကအလန်နေဝေယံတချင်းတွေတီးဆိုကခုံတီးမှုပြီးမီရှူမီပန်းတွေအကြီးအကျယ်ပြစ်ပေါက်ပြီးတော့ညာလုံးပေါက်အောင်ပွဲခံခဲ့ကြတာပါဒီချိန်နေနဲ့ပတ်သက်ပြီးတော့ဒေါက်တာဒေါ်မြင့်မစိန်ဆက်ပြောတာကတော့
မနေ့9နာရီလောက်အထိသူတို့တွေအဲ့လိုလမ်းပေါ်တွေမှာနေကြတယ်ဆောက်ပြီးတော့អော်နေကြတယ်ဟော်နေတီးကြတယ်ကာဟော်နေတီးရဂျမနီမှာဆိုရင်ပုံမှန်အဖြစ်လုံးဝခွင့်မပြုလေအဲ့ရမနှင်းညာတော့ကာဟော်နေတီးရဲ့မီရှူမီပန်းတွေအဲ့လိုမျိုးဟို fire back တွေပါလေလှုပ်တယ်အဲ့တညာလုံးသူတို့အောင်ပွဲခံနေကြတာ
တခါ Frankfurt မြို့ကဘောလုံးကွင်းအတွင်းမှာဂျမနီဘောလုံးပြိသက်တွေနဲ့အတူအားပေးခဲ့တဲ့ကိုရာဇာလင်းကတော့သူတွေ့ကြုံခဲ့ရတဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်လူ9000လာတယ်လူရောက်9000လာတယ်နော်အဲ့လူရောက်9000မှာအာဂျင်တီးနား4ယောက်ပဲလာတာဘာမှပြဿနာမတက်ဘူးမက်ဆီဆွဲသွားရင်သူတို့4ယောက်တွေထောက်အော်ရယ်ကျန်တဲ့ကောင်တွေကမင်းသူတို့ဒီတိုင်းကြည့်နေဘာမှလို့လူရောက်9000မှာရန်ပွဲတစ်ပွဲမှမဖြစ်ဘူးတော်တော်ထူးဆန်းတယ်ဟိုဘယ်လိုပြောစိတ်တက်တယ်ပြောတာဘယ်လောက်ပြောလဲဆိုတော့တနိုင်ငံလုံးမှာဂျာမန်အင်ဂျီတွေပြောပေါ်တာလားဒီနေ့ဒီနေ့သူတို့ကသူတို့ဂျာမန်အင်ဂျီတွေပို့ပြီးတော့ဘယ်လောက်ကြီးပြောလဲဆိုရင်ခုလုံးသွားဆင်းတယ်မလားယူအင်ဂျီပို့တာလေသူတို့ကဂျာမန်အင်ဂျီပို့တာလေမကြည့်နဲ့ဘူးပင်းကြီးတည်းလက်ဆောင်ပေးအေးဒီ90တန်းနော်တရားပဲမရှိတာဘို့တဲ့ဗတနိုင်ငံလုံးကိုဒီနေ့မှဂျာမန်ကြီးရောဘို့တဲ့ပေတော့သွား
ဂျာမနီတင်းဟာ1954 84နဲ့90ခုနှစ်တည်းမှာတော့အနောက်ဂျာမနီအနေနဲ့ကမ္ဘာဖလားကိုအနိုင်ရခဲ့တာဖြစ်ပြီးတော့အခုကတော့အရှင်းနဲ့အနောက်နိုင်ငံပေါင်းစည်းချိန်ကစပြီးဒါဟာပထမဆုံးအချိန်ကမ္ဘာဖလားကိုပြန်ပြီးအနိုင်ရတာဖြစ်ပါတယ်ဂျာမနီဘောလုံးတင်းဟာအင်ကာနေ့မှာတော့ဘရာဇီးနိုင်ငံကနေဂျာမနီနိုင်ငံကိုပြန်ရောက်လာမှာဖြစ်ပြီးအဲ့ဒီအတွက်လည်းအောင်ပွဲခံဖို့Frankfurt မြို့မှာပြင်ဆင်နေကြတယ်လို့ကိုရာဇာလင်းကပြောပါတယ်။အဲဒီနောက်မှာတော့24နှစ်ကြာစောင့်ဆိုင်းခဲ့ရတဲ့ကမ္ဘာဖလားနဲ့အတူဘာလင်မြို့မှာအောင်ပွဲခံကြမှာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါကိုရန်နိုင်။ဂျာမန်ပြည်သူတွေကသူတို့ရဲ့အောင်ပွဲအရဂျာမနီဘောလုံးအသင်းကိုထိုက်တိုက်တန်တန်ကြိုဆိုဖို့ပြင်ဆင်နေကြတဲ့အကြောင်းပြောပြသွားတာပါရှင်။ကျမတို့ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကဝေဖန်အကြံပေးခြင်းနဲ့တစ်ခါ VOA ကနေတဆင့်မေတ္တာတေးလက်ဆောင်ပါခြင်းနဲ့ဆိုရင်ကျမတို့ VOA ကိုစာရေးသားနိုင်ကြပါတယ်။လိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်ကတဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။